ဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရိုက်ကူးသူတဦးကိုရန်ကုန်မြို့မှာစနေနေ့ကမြန်မာအာဏာပိုင်တွေကဖမ်းဆီးသွားပါတယ်ဂျပန်နိုင်ငံသားတိုရူကူဘိုတာကိုတဂုံမျိုးတစ်တောင်ပိုင်းမှာစစ်အာဏာပိုင်တွေကိုစန့်ကျင်လှုပ်ရှားသူတချို့နဲ့အတူစနေနေ့ကဖမ်းဆီးသွားကြောင်းဒေသခံသတင်းတွေမှာဖော်ပြထားပါတယ်ဂျပန်သတင်းဌာနတစ်ခုဖြစ်တဲ့ Nikkei Asia ကလည်းအမည်မဖော်လိုတဲ့အာဏာပိုင်အတိုင်းအဝိုင်းကိုကိုးကားဖော်ပြထားပါတယ်အသက်20ကျော်အရွယ်ဂျပန်နိုင်ငံသားဖမ်းဆီးခံထားရတယ်လို့ဂျပန်တန်ယုံကလည်းအတည်ပြုကြောင်း NHK သတင်းဌာနကလည်းဖော်ပြထားပါတယ်ရဲကစစ်ဆေးမေးမြန်းနေတဲ့ဂျပန်နိုင်ငံသားကိုချက်ချင်းပြန်လွတ်ပေးဖို့တောင်းဆိုမယ်လို့လည်းပြောပါတယ်ဂျပန်နိုင်ငံသားတူဖမ်းဆီးခံရမှုသတင်းနဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကလက်တလောသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးမြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလကစစ်အာဏာသိမ်းပြီးနောက်ပိုင်းဂျပန်နိုင်ငံသားတချို့ဖမ်းဆီးခံရတဲ့အထက်မှာဒါဟာနောက်ဆုံးတွေ့ရတာဖြစ်ပါတယ်စစ်အာဏာသိမ်းမှုစန့်ကျင်ဆန္ဒပြပွဲတွေကိုသတင်းယူရင်2021ခုနှစ်ဖေဖော်ဝါရီလ29ရက်နေ့ကအလွတ်သတင်းတော့ယူရီကတက်ဇူမီခိတ္တဖန်းစီထိန်သိမ်းခံခဲ့ရပါတယ်။ AB လမှာဒုတိယအကြိမ်ထပ်မံဖန်းစီခံရချိန်မှာတော့လောက်ကျန်သတင်းဖြန့်မှုနဲ့စွဲချက်တင်ခံရပေမဲ့တလားလောက်အကြာမှာပြန်လွတ်ပေးခဲ့ပါတယ်ခင်ဗျာ။